တရုတ်နိုင်ငံသားပိုင်မြန်မာရန်စီကုမ္ပဏီကစကိုင်းတိုင်းဒေသကြီးအတွင်းကရင်းမပင်ကန်နီနဲ့ဆက်လင်းကြီးမြို့နယ်တွေမှာပြည်ထောင်စုအစိုးရအဖွဲ့နဲ့ပူးပေါင်းပြီးကျင်းနီနဲ့ဆက်ဆက်ပစ္စည်းတွေရှာဖွေဖို့တင်ပြခဲ့ရမှာပြည်ထောင်စုအစိုးရကတိုင်းဒေသကြီးအစိုးရရဲ့သဘောထားကိုတောင်းခံခဲ့တာပါတိုင်းဒေသကြီးအစိုးရကကုမ္ပဏီကလုပ်ငန်းလုတ်ကင်ခွင့်တောင်းခဲ့တဲ့မြေဧကတသိန်းတထောင်ကျော်တဲကစိုက်ပျိုးမြေလမ်းမြေဆယ်မြောင်းတာတမန်မြေမြို့ရွာမြေသာသနာမြေတောက်တံမြေစုစုပေါင်းဧက8000ကျွဲနီးပါးကိုနှုတ်ပြီးတော့ကျန်တဲ့ဧက28000ကျော်မှာစံသက်တိုင်းတိုင်းလုပ်ငန်းကိုလုပ်ဖို့ပြီးခဲ့တဲ့စက်တင်ဘာလအတွင်းမှာပြည်ထောင်စုအစိုးရထံအကြောင်းပြန်ခဲ့ပါတယ်ဒီအကြောင်းပြန်ကြားမှုကိုဒေသခံတွေကကန့်ကွက်တဲ့အနေနဲ့မင်းမနက်ပိုင်းကမုံရွာမြို့မှာလူဦးရေရာပေါင်းများစွာကဆန္ဒပြခဲ့ကြပါတယ်ညနေပိုင်းမှာတော့တိုင်းဆိုရဖွဲ့ကသူတို့ရဲ့မူလသဘောထားကိုပယ်ဖျက်ကြောင်းသတင်းထုတ်ပြန်လာခဲ့ပါတယ်ဒီလိုကြေညာချက်ထုတ်ပြန်လာတဲ့အပေါ်အပြည့်အဝမယုံနိုင်သေးချောင်းစီမံကိန်းဧရိယာထဲမှာပါဝင်တဲ့ရင်းမပင်မြို့နယ်တပြည့်အေးကြီးရွာကဒေသခံဦးလှမင်းနိုင်ကပြောပါတယ
်ပြည်နယ်မှုတို့ဆိုတော့ရတာပေါ့တို့တော်ညာလည်းဒီဆိုရတန်းနောက်တင်မယ်ဟုတ်လားဒါကိုဆိုင်ရပြောပြချက်တာလားနောက်ဆိုရတွေရောဒီလုံးလုံးဖို့တဲ့ဒါကိုပလန်ဆွဲချက်သလားဆိုတဲ့ပုံမှာကျွန်တော်တို့အခြေခံစကြသိဖို့လိုတယ်ဗျဒါကျွန်တော်တို့ဒီလူထုနဲ့ကျွမ်းကွာသွားတဲ့ဆိုရတရားဟာလူထုနဲ့လက်ရကန်းကိုပြန်ရအောင်သူတို့ဒါဖတ်ယူလိုက်တယ်လို့ကျွန်တော်တို့ကသုံးတတ်တယ်ပြောရရင်နှစ်သိမ့်နေတာမျိုးတော့လက်မရှိဘူး
NLD အစိုးရအနေနဲ့ရွေးကောက်ပွဲနှီးချိန်မှုလူထုနဲ့အတိုက်အခံမလုပ်ဘဲဒီစီမံကိန်းကိုခက်တဆိုင်းငံ့ပြီးနောက်တစ်ချိန်အစိုးရလက်ထက်မှာအကောင့်ထဲပြန်ဖော်လာမလားဆိုတဲ့တန်ရရတွေကလည်းကန့်ကွက်သူတွေကြားမှာရှိနေပါတယ်။တိုင်းအစိုးရကအခုလိုကြေညာပေမဲ့ကုမ္ပဏီဘက်ကလက်လျှော့လိုက်ပါမလားဆိုပြီးတော့လည်းလေးလာသူတွေကြားပြောနေကြပါတယ်။မနေ့ကဝစိမ်းတောင်စီမံကိန်းအကောင့်ထဲဖော်မှုကိုကန့်ကွက်ကြောင်းကြေညာချက်ထုတ်ခဲ့တဲ့ကျေးလက်လူထုလှုပ်ရှားမှုဝန်ရံရေးကော်မတီကဦးငွေလင်းပြောတာက
ဒါစီကုမ္ပဏီဘက်ကတော့ဆက်ပြီးစူးစမ်းလိုက်မယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်လဲဆိုတော့သူကျေးစင်တောင်ဘက်ကတပ်ပြောင်းတောင်ဘက်ကနေပြီးတော့မှတဖြည်းဖြည်းဒီဘက်ကိုလုပ်ငန်းတိုးချဲ့ပြီးရှင်တဲ့သဘောရှိတာ။ရှိတော့သူတို့ဘက်ကစူးစမ်းမယ်၊စိုးရွားကိုပြည်ထောင်စုစိုးရွားကိုစပြီးဖြစ်မှာနော်။ဆက်ပြီးကန့်လန့်လန့်ရှိမယ်လို့ထင်တယ်
။ပြည်ထောင်စုအစိုးရအနေနဲ့ဒီစီမံကိန်းဟာဒေသအတွက်အင်မတန်အကျိုးရှိစေတယ်လို့လေးလာတွေးရှိလို့အကောင့်ထက်ဖို့မယ်ဆိုရင်တော့မိမိဆုံးဖြတ်ချက်နဲ့လောက်တာမျိုးမဟုတ်ပဲဒေသခံတွေတက်သည့်နားလေတဲ့ပညာရှင်တွေအရက်ဖက်အဖွဲ့တွေနိုင်ငံရေးပါတီတွေနဲ့ညှိနှိုင်းပြီးလှုပ်ဆောင်တဲ့အကြောင်းနဲ့အကျိုးရလက်ကောင်းတွေကိုလက်ဆုပ်လက်ကင်ချပြရမှာဖြစ်တယ်လို့လေးလာသူတွေကထောက်ပြကြပါတယ်တိုင်းဆိုရဖွဲ့ရဲ့မင်းကကြေညာချက်ပေါ်ဒေသခံတွေရဲ့စိုးရိမ်ချက်တွေကြံရှိနေတာနဲ့ပတ်သက်လို့ဝန်ကြီးချုပ်ကိုစားကြေညာချက်ထုတ်ပြန်ခဲ့သူစကိုင်းတိုင်းဒေသကြီးချင်းတိုင်းသားလူမျိုးရေးရာဝန်ကြီးလာထောင်ထန်းကို RFA ကဆက်သွယ်မေးမြန်းရမှာတော့
ငါတချို့ကသဘောတူတယ်တချို့ကျတော့သဘောမတူဘူးငါသဘောမတူတဲ့အခါကျတော့မလူလားတဲ့ပြဿနာဖြစ်မှဆိုလို့အဲ့ဒါကြောင့်ပြန်ဆုံးဖြတ်တာပါ
ဒီဟာကတော့အပိဓာန်ရက်ဆိုင်တယ်လို့ပြောရမလားဒီအစိုးရလက်ထက်မှာရက်ဆိုင်တာမျိုးလားကျမတို့ဘယ်လိုမျိုးများသိနိုင်မလဲရှင်
အဲ့ဒါခိုင်းနေမှောက်ဘူးလေလောလောဆယ်တော့ကျွန်တော်တို့အနေနဲ့ဟောဒီဖော်မတ်ပြည်သူလူ့အကြံလက်မှတ်မှာတော့အထူးအနေနဲ့လည်းကန့်ကွက်တာပေါ့ဗျာအကြောင်းထူးအချင်းဒီပုံမူတည်ပြီးတော့လုံးဝမှာပါ
တိုင်းဆိုရအဖွဲ့ကမင်းကပြဖို့ထားတဲ့အကြောင်းကြားစာနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရအဖွဲ့ရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနတတ်ထုရေးရာရဲ့ပြောရေးဆိုခွင့်ရှိသူဒုတိယအမြဲတမ်းအတွင်းဝင်ဒေါက်တာသိန်းစိုးကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုန်းဆက်ပိတ်ထားတဲ့အတွက်အဆက်သွယ်မရခဲ့ပါဘူး။စကိုင်းတိုင်းအတွင်းကဒေသခံတွေဟာလက်ပောင်းတောင်ကျင်းနီစီမံကိန်း၊စပယ်တောင်နဲ့ကျေးစင်တောင်ကျင်းနီစီမံကိန်းတွေကြောင့်ထိခိုက်ဆုံးရှုံးခဲ့ရတဲ့လေယာဉ်မြေတွေ၊တဘာဝပတ်ဝန်းကျင်ပျက်စီးမှုတွေ၊စိုက်ပျိုးမြေပျက်စီးမှုတွေနဲ့နေရာရောကြီးကိစ္စတွေကိုအစိုးရနဲ့တရုတ်ကုမ္ပဏီဘက်ကကြည်လည်အောင်မဖြေရှင်းနိုင်တဲ့တာရကတွေကိုခံစားခဲ့ဘူးသူတွေဖြစ်ပါတယ်မြန်မာရန်စီကုမ္ပဏီရဲ့မန်နေဂျာဦးအောင်လွင်မြင့်ကဝစိမ်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့တိုင်းအစိုးရရဲ့သဘောထားထုတ်ပြန်ချက်ကို Facebook လူမှုစာမျက်နှာတွေမှာတွေ့ရကြောင်းနဲ့ကုမ္ပဏီထံတရားဝင်စာပို့တာမရှိသေးတာကြောင့်လောလောဆယ်ကုမ္ပဏီဘက်ကဘာဆက်လုပ်ရမယ်ဆိုတာဖြေစရာအဖြေမရှိသေးဘူးလို့ RFA ကိုပြောလာပါတယ်
တော်တိုင်းလေးစာဖွင့်ရလို့တကယ်တော့ကျွန်တော်ကဒီ Facebook တွေကတိရတော့ရအောင်ကြောင်းကြောင်းမရပါဘူးအဲတော့ဆိုတော့ကျွန်တော်တို့ဖြည့်ကြဖြည့်မရှိပါဘူ
းစီမံကိန်းကိုကန့်ကွက်ခဲ့တဲ့ရင်းမပင်မြို့နယ်လွှတ်တော်ကိုစလဲဒေါ်အောင်မီကလည်းလက်ရှိအစိုးရလက်ထက်မှာရုတ်သိမ်းသွားပြီးနောင်အစိုးရလက်ထက်မှာအကောင့်ထည့်ဖို့လာမလားဆိုတာကိုတော့မပြောနိုင်သေးဘူးလို့ပြောပါတယ
်တိုင်းဆိုရကရောသူတို့ရဲ့သဘောထားအမှတ်ချက်ကိုပြန်ရုတ်သိမ်းသွားပြီဆိုမှတော့ကျွန်တော်တို့ကနားထားတဲ့ complaint တက်စရာအကြောင်းမရှိတော့ဘူးဒါဆိုရင်ပြည်သူ့ဌာနအတိုင်းလောလောဆယ်ပြည့်ပြီလို့ပဲကျွန်တော်တို့ကယူဆပါနောင်အစိုးရလည်းတော်တက်လာမယ်အစိုးရမဖော်ဘူးပေါ်မယ်ဆိုတာကဘူးမကြီးချိုးမြင်လဲရမဟုတ်ဘူးလေဒါအခုလောလောဆယ်ကျမတို့ NLD အစိုးရအနေနဲ့လောလောဆယ်ဒီသဘောထားမှတ်ချက်ပြန်ရုပ်သိမ်းတယ် တော့ဆိုမှာတော့ကျိုးရလဲပြည်သူအတန်းအမှန်နားထောင်ပြီးတော့ရုပ်သိမ်းပေးတာပဲဒီဆိုဝဇိုင်း
တောင်ကျင်းနေစီမံကိန်းကိုကန့်ကွက်တဲ့အရက်ဖက်အဖွဲ့တွေနဲ့နိုင်ငံရေးပါတီစုစုပေါင်း18ဖွဲ့နဲ့ဖွဲ့စည်းထားတဲ့ကျေးလက်လူမှုလှုပ်ရှားမှုကော်မတီကလေးလာချက်တွေအရာဒီစီမံကိန်းကိုအကောင့်ထည့်ဖို့မယ်ဆိုရင်ကျေးရွာပေါင်း120စာတင်ကျောင်းပေါင်း86ကျောင်းဖုံးတော်ကြီးကျောင်း136ကျောင်းနဲ့ဒေသခံ 8,000 ကျော်တို့ရဲ့လူမှုစီးပွားဘဝတွေထိခိုက်နိုင်တယ်လို့ဆိုထားပါတယ်ရှင်။ကျွန်မဝီမာထွန်းပါ